ကချင်ပြည်နယ်ဝိုင်းမော်မြို့မှာအခုဇန်နဝါရီလစမ်းပိုင်းတွင်အစိုးရစစ်တပ်ကတရားမဝင်တိုက်ခိုးထုတ်နေတဲ့တရုတ်နိုင်ငံသား130ကျော်နဲ့အတူမော်တော်ယာဉ်နဲ့ဆက်ရံတရား900နီးပါးကိုဖမ်းဆီးမိခဲ့တယ်ဆိုတဲ့သတင်းနဲ့အပြီးနောက်ထပ်တဲ့အလုံးရီထောင်ကနန်းနဲ့ချီးပြီးဖမ်းဆီးထားမိတဲ့အကြောင်းတစ်တော်ဦးစီးဌာနစီကနေပြီးတော့သတင်းတွေထွက်လာပါတယ်။ဒီအခြေအနေတွေကိုကြည့်ချင်းအဖြစ်ထားဟာကချင်ပြည်နယ်ထဲမှာဒီတရားမဝင်တိုက်ခိုးထုတ်မှုကိုစီမံကိန်းတွေချပြီးလုပ်နေတယ်ဆိုတဲ့သုံးသပ်ချက်တွေလည်းထွက်လာပါတယ်။ဒီလိုမျိုးတရုတ်နိုင်ငံဘက်ကနေပြီးတော့တရားမဝင်တိုက်ခိုးထုတ်နေတဲ့လုပ်ငန်းတွေဟာကချင်ပြည်နယ်ထဲမှာလွန်ခဲ့တဲ့နှစ်အတော်ကြာကြာတွေကအခုလိုကြုံနေရတာဖြစ်တယ်လို့ NDF ပါတီရဲ့ကချင်ပြည်နယ်ဥက္ကဋ္ဌဒေါ်ပေါကြာကပြောပါတယ်
။ဒီလုပ်နေတာအခုရေတော့မဟုတ်ဘူး။ရာစုနှစ်တော်တော်လေးကြာသွားပြီနော်။အဲကျမတို့တည်တလောက်တဲ့အချိန်ကစပြီးဒီတစ်တီအဲတရုတ်ပြည်ဘက်ကိုရောက်နေတာလေ။မြင်နေမြင်ခဲ့ရပါတယ်။ဒီဟိုပါဗောတရုတ်ပြည်ကိုဝင်နေတဲ့တစ်တီဆိုရင်တခါဆိုအစီ20 30ဝင်နေတယ်ဒီတော့တရုတ်ပြည်မှာဆိုရင်ဒီကျမတို့ဗမာပြည်ကနေဝင်လာတဲ့တစ်ရဲ့တစ်မြစ်တောင်မကြံဘူးပေါ့နော်ဟိုမှာတစ်မြစ်တွေသူတို့မှာအကုန်လုံးကအသုံးပြုလို့ရတယ်နဲ့ဒီပါတယ်အဲ့တော့အာတစ်တွေအားလုံးကတရားဝင်ထွက်သွားတယ်ဆိုတာတော့ကျမတို့တော့မထင်ဘူးအခုကတော့ကချင်ပြည်နယ်မှာတစ်တောင်မှမရှိသလောက်ဖြစ်သွားတဲ့အချိန်ကျမအခုလိုဖမ်းဆီးနေတဲ့အလုပ်တွေလုပ်တဲ့အခါကျတော့ကျမတို့မြင်ကတော့ဒါသူတို့ကုန်သွားပြီဖြစ်တဲ့အတက်တိုင်းပြည်ကိုပြဆရာမရှိလို့အခုမှဖမ်းကြတယ်လို့ပဲကျွန်မမြင်တာပါလေ
။ဒါပြင်လည်းနေဆက်ဒေသတွေဖက်ရောက်တဲ့အခါမှာတရုတ်နိုင်ငံတဲကိုမြန်မာနိုင်ငံနေဆက်တွေကနေပြီးတော့နေနေညညာကားတွေနဲ့တစ်ခိုးထုတ်တာကိုမြင်ခဲ့ရတယ်လို့လည်းပြောပါတယ်
။ကျွန်မတော်မှဟိုနေဆက်ဘက်မှာကျွန်မသွားတဲ့ချိန်တွေဘာတွေမှာတွေ့တဲ့အခါမှာကားတွေအစီး20 30ရေတိုက်လို့တော့မတညလုံးလုံးနဲ့ထုတ်နေတာတွေလည်းတွေ့တယ်ပေါ့။အဲ့ဒါကြောင့်အများဆုံးကတော့ဒီတရုတ်လူမျိုးတွေပါပဲဟိုဒီစစ်ကားတွေတင်တာကတော့တရုတ်လူမျိုးတွေပါအဲဒါမဲ့ဒီနေရာဖြစ်ရောက်လာအောင်လောက်တာကတော့ဒီကျမတို့ဌာနဆိုင်ရာမျိုးမျိုးပေါ့နော်စစ်ခဏတုန်းကပြောလို့စစ်တပ်ရဲ့ရဲတွေရဲ့ဌာနဆိုင်ရာတွေရဲ့ဒါတွေကြောင့်ပဲခုဘက်ကိုရောက်လာတာပါနေဆိုင်ရောက်တဲ့အခါကျတော့ KIA တွေကလည်းအခုံကောက်တာမျိုးတော့ရှိကောင်းရှိပါလိမ့်မယ်
ဒီလိုတိုက်ခိုးထုတ်မှုအခြေအနေတွေပြင်ကချင်ပြည်နယ်အတွင်းမှာရှိတဲ့ကြောက်စိမ့်လုပ်ငန်းတွေအတွင်းမှာလည်းတရုတ်နိုင်ငံသားတွေက85ရာခိုင်နှုန်းလောက်လွှမ်းမိုးနေတယ်လို့ဖားကန်ကြောက်စိမ့်တွင်ကအယောင်းဝယ်လုပ်နေတဲ့ဦးစောမိုင်းကလည်းသူမြင်တွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပြထားပါတယ်
။ကျွန်တော်တို့တွေ့ရတဲ့လောက်တော့အများပိုင်းတရုတ်တွေပြည်ပဲလို့တော့ဓမ္မနာမည်ခါနဲ့အဲကျတော့ကုမ္ပဏီနာမည်ဒီကျတော့နိုင်ငံတော်ရဲ့အကြီးအကဲထိတ်တန်းကလူကြီးတွေပေါ့နော်သူတို့နာမည်နဲ့လွှင့်ထားတဲ့ကုမ္ပဏီတွေသူတို့နာမည်ခံပြီးတော့အထက်မှာသူတို့ရှယ်ယာကန်လက်တွေ့လောက်တဲ့လူတွေကတော့ဟိုတရုတ်လောပန်းတွေပေါ့နော်ဝင်ထွက်နေတဲ့ဟာတွေအလုံးပြုတ်လူမျိုးတွေပါမယ်လောက်တာတော့85ရာခိုင်နှုန်းလောက်ကတော့တရုတ်တွေလို့ဉာဏ်ကျန်တဲ့လူတွေကတိုင်းရင်းသားတွေဟိုလူဦးစား30%ပေါင်းပြီးတော့လောက်တဲ့ကုမ္ပဏီတွေပေါ့နော်သူတို့စက်တက်နဲ့ပူပေါင်းပြီးတော့လုံခြုံရေးတွေအဲ့ကံပေးပြီးတော့လုံချုပ်ရည်လုတ်ခိုင်းပြီးတော့လုတ်တဲ့ဟာတွေဒေတာခံရေမစဲသမားတွေကြောက်ချာအပြင်ကသူတို့စွန့်ပြစ်မြေစာတခါကြောက်ချာတဲ့လူတွေကိုတော့မှဖမ်းခိုင်းတဲ့ဖြစ်သူတို့ဒီမှာအာဏာရှိရပေါ့အမျိုးပုံစံလုတ်ပြီးတော့စစ်တပ်နဲ့ရေးရည်ကိုသူတို့ကပြန်ပြီးတော့ခိုင်းစားတဲ့ပုံစံမျိုးလုတ်နေတာပေါ့ဟိုဘက်ကဗမာစကားမတတ်တဲ့လူတွေကြတော့တခါတလေမှလာတာပေါ့ဒီတစ်နှစ်မှတစ်ခေါက်နှစ်ခေါက်လောက်ပြုတ်ဆိုရင်လည်းဒီမြေသားမနေတဲ့လူတွေချင်းပြည်နယ်မှာနေတဲ့လူတွေကိုတို့ကိုယ်စလေခတ်ပြီးတော့ဦးစီးပြီးတော့လှုပ်တော့ပါနော်။ဘုမာစကားနဲ့ပြတ်တက်တဲ့တရုတ်တွေပေါ့။အဲမျိုးတို့ခိုင်းပြီးတော့လှုပ်တော့။ဒေသခံတွေနေနေချင်းချင်းတစ်ချက်နဲ့လှုပ်သွားနေရတယ်။အရင်ကတော့တနိုင်တစ်ပိုင်းလှုပ်ပြီးတော့ဖက်ဆက်လုပ်ငန်းတွေလုပ်ပြီးတော့နေနေကတူးလို့ရတယ်ပေါ့။အခုကရေမစေးကြောက်တော့မှခိုးကြောင်ခိုးဝဲနဲ့ခြားစားနေရတဲ့ပုံစံဖြစ်တော့ရတော့မတရားဘူးပေါ့ကွာ။ဒီအစိုးရလုပ်တဲ့ပုံစံလည်းအဲ့လိုတော့မမြင်ပါနဲ့။
ဒီလိုမျိုးကိုယ်နိုင်ငံကတဘာဝတည်ရန်စာတပစ္စည်းတွေကိုတစ်ဖက်နိုင်ငံကိုတရားမဝင်ခိုးထုတ်မှုရနေတယ်ဆိုတဲ့အခြေအနေတွေဟာအစိုးရမှတာဝန်ရှိပြီးတော့ဒီလုပ်ငန်းတွေထဲမှာအဲ့ဒီနယ်မြေတွေအတွင်းမှာတာဝန်ယူထားတဲ့အစိုးရအာဏာပိုင်တချို့ရဲ့ပူးပေါင်းမှုပါဝင်နေတာကြောင့်ဖြစ်တယ်လို့လည်းဒေါ်ပေါကြာကသုံးသပ်ပါတယ်
။အခုကတော့ကြောက်သိမ်းတူးတဲ့နေရာတွေမှာနေအလုတ်လုတ်တဲ့အခုလမ်းခင်းတဲ့နေရာအဲသူတို့ကလုတ်တာတော့နည်းနည်းပါးပါးပါတိုက်ပြည်ရပစ္စည်းရတရားစာတွေများစွာတစ်ဖက်လက်နဲ့ဒီဝါရာလောက်ကြတာကတော့နည်းနည်းပါပဲ။အဲဆိုတဲ့နေရာတွေဆိုရင်လည်းကျမတို့ IP ကပြည်သူတွေကိုမခိုက်ပါဘူး။သူတို့တရုတ်တွေပဲလာတာရှိပါတယ်။အထူးကတော့ကျမအဲ့ဒါကြီးကကျမတို့ရဲ့လူတွေမပါဘူးဆိုရင်ဒါတွေကဘလို့မှဆက်ဆက်လို့မရပါဘူး။ကျမတို့ဒီတိုက်ပြည်က NDF
ပါတီရဲ့ကချင်ပြည်နယ်ဥက္ကဋ္ဌဒေါ်ဘောက်ကြပြောပြသွားတာပါရှင်အခုဇန်နဝါရီလ30ရက်ကချင်ပြည်နယ်ဝိုင်းမော်မြို့ရဲမှာတရားမဝင်တိုက်ခိုးထုတ်မှုလုပ်နေတဲ့တရုတ်နိုင်ငံသားတရာသုံးဆယ်နှစ်ဦးနဲ့အတူတစ်လုံးရီထောင်ကနန်းချီပြီးတော့ဖမ်းဆီးမိခဲ့တယ်လို့မူရစ်စေးဝါရီနဲ့အပြင်စက်ရန်တရားတွေတခါမော်တော်ကားတွေအစီး900လောက်ကိုလည်းဖမ်းဆီးမိခဲ့ပါတယ်
အခုဒီဖန်စီမီဒီယာတရုတ်နိုင်ငံသားတရားကျော်ကိုတော့ပြည်သူပိုင်ပစ္စည်းကာကွယ်စောင့်ရှောက်ရေးဥပဒေပုံမှန် 6 တင်တဲ့အမှုဖွင့်အရေးယူထားတယ်လို့လည်းသစ်တော်အရာရှိတွေကပြောပါတယ်ရှင်။